မွန်ပြည်နယ်ဘီလင်းမြို့နယ်ထဲကKNU ထင်းချုပ်တဲ့ဒေသမှာရှိတဲ့ကျေးရွာ၉ရွာကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရပြီးဒေသခံ၇ထောင်လောက်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့KNU ကရင်အမျိုးသားစီယုံကအေဘီလ၂၅ရက်နေ့ကသတင်းထုတ်ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှာကတင်ပြထားပါတယ်ရှင်
ကရင်မျိုးသားစီယုံ၊ကရင်ညိုတက်မှတီထုံခရိုင်တွင်းကဘီလင်းမျိုးနယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်KNL ၊ကရင်မျိုးသားကာကွယ်ရေးတပ်PNDO နဲ့စစ်ကောင်စီတပ်နဲ့နယ်ခြားစောင့်တပ်PGF တို့နှစ်ဖက်တိုက်ပွဲပြင်းထန်နေတာပါ။နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကြေးရွာတွေဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်ဆိုပြီးKNU ကဆိုပါတယ်။ဒီအတွက်ဘီလင်းမျိုးနယ
င်းဒေသစပြီးတိုက်ပွဲတွေပြင်းထန်တဲ့အတွက်ကြီးရွာပေါင်း900လောက်ကဒေသခံပြည်သူ 8,000 လောက်ဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ကရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနတာဝန်ခံပရိုစော်တော်နီကတော့စစ်ကောင်စီတပ်တွေအနေနဲ့ပြည်သူတွေနေထိုင်နေတဲ့ကြီးရွာတွေကိုပြစ်မှတ်ထားလုဆောင်နေတာဖြစ်တယ်ဆိုပြီးပြောပါတယ်။
တော်တော်ကြည့်တာလည်းလည်းပြီးတဲ့ရန်နဲ့လျှောက်ပြစ်နေတဲ့အခါကျတော့အဲ့မှာမလို့မကင်းလို့ဟိုလိစားတဲ့နေရာမှာရောကြောပြီးဦးပါပြီးလွားနေတယ်ဟိုဆူရောက်နေလို့တော့ဟိုလွတ်ပြင်းတဲ့နေရာကိုရှေ့ရတဲ့အပိုင်းတော့အများရှိတယ်။ elevator တော့လုံးဝဝလက်ခံလို့မရတဲ့အနေထားမှရှိပါတယ်။ဟိုအငင်းပွားတာပြစ်ပြီးစိတ်ကြီးကတက်ကြတာမဆန်းလို့လည်းတို့တို့အရသာပြစ်မှလွတ်လွတ်တာတော့လုံးဝမသိတော့ပါဘူး
။ဘီလင်းမျိုးနယ်ကထောင်ထဲချီရှိတဲ့ပြည်သူတွေဟာလက်နက်ကြီးကြီးစံတွေလွတ်နိုင်မဲ့နေရာတွေကိုဧပြီလ25ရက်နေ့ထိထွက်ပြေးတိမ်းရှောင်နေဆဲဖြစ်တယ်လို့လည်းကရင်သတင်းစင်ကတာဝန်ခံအက်ဒီတာစောသိမ့်မြင့်ကလည်းပြောပါတယ
်ဒီတထုပ်ကဒီဘီလီယုန်နဲ့တက်ချင်တာလေ23ရက်နေ့ကစပြီးတော့အခုချိန်ကြီးပေါ်တော့နော်ဒီစိုက်ပွဲတွေပြင်းထန်တစ်ထပ်ပြင်းထန်လာတယ်ကိခတ်မှုတွေလည်းတော်တော်များများရှိတယ်နောက်ပြီးတော့ဒီလက်နက်ကြီးတွေကြောင့်လည်းပြည်သူတွေလည်းအဲ့မှာထောင်နဲ့ကြီးတော့ထွက်ပြေးတိမ်းရှောင်နေကြတော့တော့ဗောလေသူအဓိကတိမ်းရှောင်နေကြတာတော့ရွာတဲ့ဟိုဘောအနီးနားမှာရှိတဲ့ကြောက်ကူတို့လိုင်ကူကြောက်ဆောင်ဒီနောက်အဲ့လိုသူတို့ပိုကပ်ပြီးတော့သွားတိမ်းရှောင်ကြတာဗောလေဟိုဘောဒီအမြောက်တွေနဲ့လမ်းထုတာဗောအဲ့မှာရွာသားတွေလည်းဒီလက်နဲ့ကြီးရံရောက်ဗောလေလက်ဖိလက်ကြောက်ရုံတော့ဒီထုံနဲ့ကြီးတဲ့ရွာသားတွေကတော့သူတို့ဒီလူလည်းလို့ယူစားတဲ့နေရာဟိုသူတို့ဆက်ပြီးတိမ်းရှောင်နေကြတာဗောလေ
ကျန်ယူထိန်းချုပ်ရာဘီလင်းမြို့နယ်ဝင်းတာပန်ကျေးနယ်မြစ်ကျိုးကျေးနယ်အတွင်းမှာရှိတဲ့ကျေးရွာပေါင်း900ရွာကလူရေ 8,000 နီးပါးဟာနေရဲစွန့်ခွာကဘေးလွတ်ရာနေရာများကိုခက်ပြေးတင်းချောင်နေရပြီးဆန်ဆေးဝါးနဲ့အခြေခံအစားအသောက်များလိုအပ်နေကြောင်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကလည်းပြောပါတယ်ဘီလင်းမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုဖြစ်တဲ့လေးကင်နဲ့ဝင်းတာပန်စခန်းတွေကို၃ရက်အတွင်းဖယ်ရှားပေးဖို့အတွက် KNU တပ်မှတင်းနေမြေမှာအခြေစိုက်ထားတဲ့ကရင်အမျိုးသားကာကွယ်ရေးတပ် KNDO ကဧပြီလ20ရက်နေ့ကတတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဒီနောက်မှာတော့စစ်ကောင်စီဘက်ကဖယ်ရှားတာမျိုးမရှိခဲ့တာကြောင့်နှစ်ဖက်စီရင်တင်းမာမှုတွေဖြစ်လာပြီးဧပြီလ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်လာပါတယ်။ဒီအတွက်အဲ့ဒီဒေသအတွင်းမှာ၃ရက်အတွင်းစစ်ဘေးရှောင်သူ 8,000 လောက်ထိရှိလာပါတယ်ရှင်။